COVID ကာလမှာတလားလောက်နောက်ကျပြီးမှကျောင်းတွေကိုပြန်ဖွင့်ပေးလိုက်ပေမဲ့မဖွင့်နိုင်သေးပဲကျန်နေတဲ့ကျောင်းတွေရာနေချီရှိနေသေးတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်ပါအခြေခံပညာအထက်တန်းကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်တွေဖြစ်တဲ့ဇွန်လမှာပြန်မဖွင့်နိုင်ခဲ့ပဲဇူလိုင်လတတိယပတ်မှာမှပြန်ဖွင့်နိုင်ခဲ့ပေမဲ့ကျန်းမာရေးသတ်မှတ်ချက်တွေနဲ့မကိုက်ညီတာကြောင့်ပြန်မဖွင့်နိုင်သေးပဲဖြစ်နေတဲ့ကျောင်းတွေလည်းအများအပြားကျန်နေပါသေးတယ်မြန်မာတနိုင်ငံလုံးမှာအခြေခံပညာအထက်တန်းကျောင်းစုစုပေါင်း 9,000 ကျော်ရှိတဲ့အထက်ကကိုဗစ်ကာလကျန်းမာရေးသတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့ကျောင်းပေါင်း 4,000 ကျော်ကိုသာပြန်ဖွင့်ခဲ့ပြီးတော့ကျန်တဲ့ကျောင်းတွေကတော့တလားလောက်ကြာတဲ့အထိပြန်မဖွင့်နိုင်သေးပဲဖြစ်နေရတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ
်ကျောင်းတွေကတော့လာလာဒီနေုံညွန်းနှန်းကိုတင်ကြားတင်ယူရတဲ့ကိစ္စတွေလောက်ရတဲ့ကျောင်းမျိုးကျတော့တပြေးညီဖွင့်နိုင်တော့ပိုကောင်းတော့ပေါ့အခုပဲဒါမဖွင့်နိုင်တဲ့ကျောင်းမျိုးကျောင်းပေါင်းဒီ2000ကျော်ကမဖွင့်နိုင်သေးတော့3000နီးပါးပါမဖွင့်နိုင်သေးတဲ့ခါကျတော့ဘယ်လိုအဲ့ကျောင်းတွေအတွက်ကိုဆရာတို့ကဟိုအရင်နှစ်နာနေပြီဆိုဆရာတို့ယူဆတာပေါ့ဒါကြောင့်မို့ဟိုဆရာတို့တင်ပြကျင်တာကတော့ဆရာတို့ဘက်ကလည်းလုပ်ပြီးတယ်တက်နိုင်လို့အလားပူပေါင်းဆောင်ရွက်တယ်ကျမ်းမာရေးနဲ့အားသောင်းဝင်ဌာနဒီလိုငန်းနေပေါ်မှာသူတို့ကျမ်းမာရေးနဲ့အားသောင်းဝင်ဌာနကျောင်းတွေပဲခေါင်းဆောင်ပြီးစစ်တဲ့ဟာကိုတိတိကျကျလေးဟိုလားဒါကိုယုံကြည်မှုရှိဖို့ကတော့လိုအပ်ပါတယ်ဟုတ်လားအဲ့လိုဒီသူတို့ကျမ်းမာရေးနဲ့အာသောဝိဌာဏညွန့်နေချောင်းတွေကိုယ်တိုင်ခေါင်းဆောင်ပြီးစစ်တဲ့ဟာကိုကျမ်းမာရေးနဲ့အာသောဝိဌာဏမယုံကြည်ဘူးဆိုဘယ်သူသွားယုံကြည်ပါလဲ
ကျမ်းမာရေးအစဉ်တတ်မှတ်ချက်နဲ့ကိုက်ညီပေမဲ့ပြန်မဖွင့်နိုင်သေးတဲ့ကျောင်းတွေလည်းရှိနေပြီးတော့အများစုကတော့ကြားပီနေတဲ့အေရဝတီတိုင်းမှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတော့ပြည်ပခန့်တွေကြောင့်လုံခြုံရေးစိတ်မချရတဲ့ဒေသတွေကကျောင်း၁၁ကျောင်းလောက်ကိုကျမ်းမာရေးတတ်မှတ်ချက်တွေစစ်ဆေးဖို့ကြံနေသေးတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းကပြောပါတယ်
ကျောင်းကတော့ဟိုပြည်နေတဲ့ကျောင်းကတော့ပုံမှန်ပဲအဲတချို့ကျောင်းတွေကတော့ဟိုစစ်စစ်ပုံမှန်လာနေတဲ့နေရာတွေရှိတယ်။အဲဒါအချိန်တွေကတော့သွားမဆက်နိုင်ဘူးပေါ့။ဘာသာအဖွဲပေါင်းဆောင်ဆရာမကြတော့တချို့အဖွဲတွေကမသွားနိုင်သေးဘူးပေါ့။ဒါမဆက်ရသေးတဲ့ကျောင်းတွေလည်းတချို့ရှိတယ်။ဒီစစ်ပြီးမှတော့အဆက်မမြင်တဲ့ကျောင်းတွေလည်းကျန်နေသေးတယ
်။ကက်ယောဂကာလပိတ်ထားခဲ့ပြီးတဲ့နောက်ကျောင်းပြန်ဖွင့်ခွင့်ပေးလိုက်တဲ့အထက်မှာပုဂ္ဂလိကကိုယ်ပိုင်ကျောင်းတွေလည်းပါပါတယ်။ကိုယ်ပိုင်ကျောင်းတစ်ထောင်ကျော်မှာတဝက်လောက်ပြန်ဖွင့်ခွင့်ပေးထားတယ်လို့လည်းဒေါက်တာတင်မောင်ဝင်းကအခုလိုပြောပါတယ်။
ကိုယ်ပိုင်ကျောင်းကလည်းပဲ960လောက်တော့ဖွင့်နိုင်ပြီလို့ဆရာတို့သိရင်ရတော့တွေ့ရတော့နော်ပြုပေါင်း1000နဲ့တကြောင်ရှိတယ်သိရင်ရတော့တစ်ဝက်လောက်ပြန်ဖွင့်တော့တကယ်တမ်းကျအပြင်မားတော့ကိုဖွင့်နေတာတွေ့ရ
အထက်တန်းကျောင်းတွေအားလုံးကိုပြန်ဖွင့်ပြီးတလားလောက်အကြာမှာမှအလယ်တန်းကျောင်းတွေကိုပြန်ဖွင့်နိုင်ဖို့စဉ်းစားမယ်လို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘိုဟိုကော်မတီကပြောထားပေမဲ့ယာနဲ့ချီတဲ့ကျောင်းတွေမဖွင့်နိုင်သေးပဲဖြစ်နေရတာပါတိဆုံးသူ6ဦးအပါအဝင်ယောဂဘိုးကုသသူ360ကိုအတည်ပြုထားတဲ့မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်ခဲ့တဲ့အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းပညာရေးတာဝန်ရှိသူတွေကတော့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေဘဲကုသယောဂကကာကွယ်နိုင်ဖို့ကိုပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။